ဒီကနေ့ဖေဖော်ဝါရီလ23ရက်နေ့ဟာမြို့သားခေါင်းဆောင်ကြီးဘုဆော့အောင်ဆန်းရဲ့မွေးနေ့ဖြစ်ပါတယ်။တိုင်းပြည်နယ်ချက်လက်အောက်ကလူမျိုးရေးအသက်ပေးပြီးတော့တိုက်ပွဲဝင်သွားတဲ့မြို့သားခေါင်းဆောင်ကြီးဘုချုပ်အောင်ဆန်းရဲ့အာဇာနည်စိတ်သက်သူချမှတ်ခဲ့တဲ့လမ်းစဉ်တွေကိုနောက်မျိုးဆက်တွေအကောင့်ထက်ဖော်ဖို့ဘုချုပ်မျှော်မှန်းတဲ့ဒီမိုကရေစီတိုင်းပြည်ထူထောင်နိုင်ဖို့မြန်မာပြည်သူတွေစူးစမ်းဆောင်ရွက်ဖို့လိုတယ်လို့ဘုချုပ်ကိုလေးစားမြတ်နိုးသူတွေကတိုက်တွန်းနှိုးဆော်လိုက်ပါတယ်။ဒီကနေ့ကြာရောက်တဲ့ဘုချုပ်မွေးနေ့100ပြည့်ထိမ့်မဲ့ပြပရောက်မြန်မာနိုင်ငံသားဒီမိုကရေစီအင်အားစုတွေရဲ့လေးစားဂုဏ်ပြုစကားတွေကိုမတ်စုမုံကစူးစီးတင်ပြထားပါတယ်ရှင်
။1915ခုနှစ်ကမွေးဖွားခဲ့တဲ့ဘုကြောင့်ဆန်းအတွက်ဒီနှစ်2015ခုနှစ်ကတော့100တင်းတင်းပြည့်တဲ့မွေးနေ့လည်းဖြစ်ပါတယ်။ဘုကြောင့်ဆန်းရဲ့မွေးနေ့100ပြည့်အခမ်းအနားကိုဘုကြောင့်ရဲ့ဇာတိမကွေးခရိုင်နမောက်မြို့အပါအဝင်တနိုင်ငံလုံးအတိုင်းအတာနဲ့ရာပြည့်အခမ်းအနားတွေကိုကြီးကျယ်ခမ်းနားစွာကျင်းပကြသလိုပြပရောက်မြန်မာနိုင်ငံသူနိုင်ငံသားတွေကလည်းဘုကြောင့်အောင်ဆန်းရဲ့ရာပြည့်မွေးနေ့ကိုအလေးနက်ထားဂုဏ်ပြုအခမ်းအနားတွေကျင်းပကြပါတယ်။ဘုကြောင့်အောင်ဆန်းရဲ့တိုင်းပြည်ပေါ်ထားတဲ့ဆွန့်လွတ်အနစ်နာခံတဲ့စံပြစိတ်ဓာတ်တွေကိုနောင်လာမျိုးဆက်တွေအတူယူကြစေလိုတယ်လို့ဘုကြောင့်အောင်ဆန်းရဲ့အကိုအရင်းဖြစ်သူဥပဝင်းရဲ့သားဘုကြောင့်ရဲ့တူအရင်းဖြစ်သူဒေါက်တာစိန်ဝင်းကအခုလိုအမှတ်တရဂုံပြူစကားပြောကြပါတယ
်ဒီကနေ့ဟာဘုကျုံအောင်ဆိုင်ရဲ့100ဆိုတော့ထူးချိန်ခါတောင်မရပေါ့နော်ဘုကျုံအောင်ဆိုင်ရီမန်းတဲ့တိုင်းပြည်ဖြစ်စေခြင်းနဲ့နော်ဘုကျုံအောင်ဆိုင်ရဲ့လိုရက်တွေပြည်သူလူထုအပေါ်မှာသူ့ရဲ့စေတနာတွေဆိုတာရိုးသားတယ်နော်ကြိုးစားတယ်လူငယ်တွေအတွက်လည်းစံပြဖြစ်တော့ပေါ့နော်နောက်ပြီးတိုင်းပြည်တိုးတက်စေတယ်နဲ့ကျွန်တော်တို့တွေအရှိကိုမသွားနိုင်ဘူးနောက်ကိုပဲရောက်ရောက်နေတယ်တိုးတက်ဖို့ဆိုတာဒီနေရာမှာကျွန်တော်နိုင်ငံရေးစကားမပြောလို့မရဘူးဘာကြောင့်လဲဘုကျုံအောင်ဆန်းကစခဲ့တာဘုကျုံအောင်ဆန်းကလည်းသေချာပြောတယ်တော့ဘယ်သူမှခွင့်ရေးမယူပါနဲ့ပမာတစ်ချက်ဟဲ့လားကြီးရင်တစ်ချက်အကုန်လုံးနော်ဒီတိုင်းပဲဒါလူမျိုးစုနဲ့ပတ်သက်တဲ့ပြောတာသို့တော်လည်းပဲကျန်တဲ့နေရာတွေမှာလည်းကျွန်တော်တို့တွေအကုန်လုံးညီလူညီမျှဖြစ်ရမှာပေါ့စစ်တပ်တမတော်ကအခွင့်ဒုက္ခဟဲ့လားဒါမျိုးတွေတော့မရှိပြန်ဘူးလို့ကျွန်တော်မြင်တယ
်ဗိုလ်ချုပ်ညှော်မှန်းချက်ထားခဲ့တဲ့တိုင်းပြည်နိုင်ငံကိုထူထောင်ကြဖို့အရေးကြီးတယ်ဆိုတာမြမတပီလုံးကပြည်သူပြည်သားတွေနဲ့အနာဂတ်ကြောင်းသားလူငယ်တွေသိရှိဖို့အရေးကြီးတယ်လို့ဩစတြေးလျနိုင်ငံဆစ်ဒနီအခြေစိုက်မြမရေယာတာဝန်ကဒေါက်တာမြင့်ချိုကပြောပါတယ
်ကျွန်တော်တို့ယူသားကောင်းတော်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့အရေးကြီးနေအောင်ဆန်းစစ်တပ်ဆိုတာပါလေအောင်ဆန်းလမ်းစဉ်ဆိုတာပါလေကျွန်တော်တို့အားလုံးဟာအောင်ဆန်းစစ်တပ်ကိုမွေးမြူအောင်ဆန်းလမ်းစဉ်ကိုခြံဆွဲပြီးတော့အောင်ဆန်းရဲ့ရည်မှန်းချက်ဖြစ်တဲ့ဘာသာပေါင်းစုံဒီမျိုးပေါင်းစုံအယူဝါဒပေါင်းစုံမြန်မာပြည်သူတို့ကလုံးရဲ့လူလားတောက်တနေကြတဲ့ဒန်းတူရင်းနဲ့ကိုယ်မဲ့ပြည်ထောင်ခွင့်ကိုအာမခံတဲ့ငြိမ်းချမ်းပြီးတကယ့်ကိုဒီမိုကရက်တစ်ဖွဲ့တဲ့ကျွန်တော်တို့ပေါ်ပေါက်လာဖို့ဆိုတဲ့အစ္စကိုအကောင့်ရဖော်ကြဖို့ပေါ့နော်ဒါမှသာနေဘုကျုံဆန်းရဲ့ကျေးဇူးကိုကျွန်တော်တို့ဆရာရောက်မယ်ကျွန်တော်တို့အားလုံးက user တွေလူငယ်တွေပညာပေးပြီးတော့ဘုကျုံမျိုးပဲအာဇာနည်စည်းရဲကောင်းတွေပေါ်ပေါက်လာအောင်ထူထောင်ပေးကြပါလို့
တိုင်းပြည်အတွက်လိုအပ်တဲ့အချင်းခက်ခဲကြမ်းတမ်းလာတဲ့စစ်အနိဋ္ဌာယုံတွေနဲ့ဘိုးချုပ်ကဖြတ်တန်းတိုက်ပွဲဝင်ခဲ့ပေမဲ့ဘိုးချုပ်ရဲ့နူးညံ့တဲ့နှလုံးသားမှာအမှုပညာစာပေကဗျာကိုချစ်မြတ်နိုးတဲ့စိတ်ရှိတယ်လို့အမေရိကန်မစ်ရှိဂန်ရောက်ကဗျာဆရာဦးအောင်ဝေးကလည်းအခုလိုဂုဏ်ပြုစကားဆိုပါတယ
်ဘိုးချုပ်ပြောခဲ့တယ်လောကမှာအမှန်တရားမြင်လို့ချင်းနဲ့ဒုတာချင်းကအရေးအကြီးဆုံးပဲတဲ့။ဗမာပြည်ကိုအုပ်စိုးသွားတဲ့ဥလိပ်ဘရင်ကစာဒေါ်မန်စမစ်ကပြောဘူးလေ။ယောတာတီချင်းမှုနဲ့ပတ်သက်ရင်ဘုကျောင်းအောင်ဆန်းပေါ်မှာစိုးစင်းမြတန်လေးကမရှိကြပါလိမ့်မယ်တဲ့။အောင်ဆန်းစိတ်ဓာတ်လို့ပြောရင်အနိုင်မခံအရှုံးမပေးတဲ့စိတ်ဓာတ်ပဲ။ဘုကျောင်းကစံတန်းနဲ့တော်လိုက်ရည်ကိုဖြတ်တန်းရတယ်။စစ်သားဟောင်းကြီးလည်းဖြစ်ခဲ့တယ်။ပြပရှုပ်ထွေးတဲ့နိုင်ငံကြီးလောကထဲမှာလည်းကျုံကလှုပ်ရှားလိုက်ရတယ်ဒါပေမဲ့သူ့နှလုံးသားအတွင်းမှာနည်းနည်းဆိုင်ဆိုင်မှာအမှုပညာဆိုင်ရှိတယ
်ဆင်စိုးရလက်ထက်အာနာပိုင်းနေအဆက်ဆက်ကဘိုးကျောင်းဆန်းရဲ့ပုံရိပ်ကိုမှင်းမေအောင်လှုပ်ဆောင်ခဲ့ပေမဲ့အခုချိန်မှာတော့ဘိုးကျောင်းဆန်းရဲ့100ပြည့်အခမ်းအနားကိုမြန်မာနိုင်ငံတဝန်းချင်းချင်းတဲကျင်းပလာနိုင်တဲ့အပေါ်မှာမြန်မာဒီမိုကရေစီအင်အားစု Free Burma တောင်အာဖရိကရဲ့ဥက္ကဋ္ဌဒေါက်တာသိန်းလွင်က
နှစ်ပေါင်းနောက်များစွာကျွန်တော်တို့ဘိုးကျောင်းကိုပေးမှဖယ်ထားခံရတာဒါပေမဲ့ဒီနေ့ဘိုးချုပ်ကိုကျွန်တော်တို့တတ်တမမှဂုဏ်ပြုလို့ရတယ်ဘိုးချုပ်ရဲ့100ပြည့်ကိုအခုလိုလုပ်နိုင်တာဟာတကယ်ကတော့ပမာပြည်သူလူထုရဲ့စွမ်းဆောင်မှုကြောင့်လုပ်နိုင်တာဖြစ်တဲ့အတွက်တနိုင်ငံလုံးကပြည်သူလူထုကို
ကျွန်တော်ကျေးဇူးတင်တယ်လေးစားတယ်ဂုဏ်ပြုတယ်လို့ပဲကျွန်တော်ပြောပြပါသေးတယ်ဒီကနေ့ကြားရောက်တဲ့ဘုကြောင့်ဆန်းရဲ့မွေးနေ့နှစ်တရာပြည့်ရာပြည့်အခမ်းအနားကိုတမိပြည့်သူထောင်ဆန်းစုကြီးကိုယ်တိုင်ဦးစီးပြီးတော့စာပေဟောပြပွဲတွေဘုကြောင့်ပုံသူပကြီးပြိုင်ပွဲတချင်းဆိုပြိုင်ပွဲကြပြရွတ်ပြိုင်ပွဲနဲ့အငိမ့်တပင်ခမ်းနားနေတဲ့အတူဘုကြောင့်ဆန်းမွေးနေ့အထိမ်းအမှတ်ကိုတရ